နိုင်ငံရေးဝန်ကြီးဌာနလက်ကျင်ရေးသုတေသနနဲ့နိုင်ငံခြားဘာသာဦးစီးဌာနညွှန်ကြားရေးမှူးဦးဇော်ဖြိုးဝင်းကိုကုမင်းမြို့ကောင်စီဝင်ချုပ်ဖြစ်ပြောင်းရွှေ့ခံထားတဲ့အကြောင်းဧပြီလ13ရက်နေ့စွဲနဲ့အမိန့်ထုတ်ပြန်ခဲ့တာဖြစ်တယ်လို့တန်တမန်တဦးကပြောဆိုပါတယ်။ကောင်စီဝင်ချုပ်ယာရုကနေနောက်တနိုင်ငံကိုပြောင်းမယ်ဆိုရင်တာမတ်ကြီးယာရုပြေးဖို့အလားလာရှိတဲ့အတွက်အရက်ဖက်ယာရန်တွေကိုကြော်ဖြတ်ပြီးအခုလိုကောင်စီဝင်ချုပ်ယာရုနဲ့ပြောင်းတာဖြစ်နိုင်တယ်လို့ရန်ကုန်တန်တမာအချုပ်ကသုံးသပ်ပါတယ်။အလက်ရှိကုမင်းကောင်စီဝင်ချုပ်ဦးမျိုးတင့်ကိုတော့နိုင်ငံရေးဝန်ကြီးဌာနကောင်စီရေးရာနဲ့ဥပဒေရေးရာဦးစီးဌာနညွှန်ကြားရေးမှူးအဖြစ်နေပြည်တော်ကိုပြန်ပြောင်းမှုအမိန့်ထုတ်ခဲ့တယ်လို့စုံစမ်းသိရပါတယ်။တရုတ်နယ်စပ်အခြေစိုက်ဦးအောင်ကျော်စိုးကတော့ဗိုလ်ချုပ်မူကြီးတန်းရွှေရဲ့တမက်ကိုကုမင်းမြန်မာကောင်စီဝင်ချုပ်ပေးတာဟာမြန်မာယူနန်စီးပွားရေးဆက်သွယ်မှုတွေနဲ့ပတ်သက်နိုင်တယ်လို့ယူဆပါတယ်။
ကျွန်တော်မိသားစုကဟိုတရုတ်ပြည်မှာကျွန်တော်များအခြေချကြတာ။ဟိုကောမလေးဆိုင်ရှာဟဲတို့ကကျွန်တော်နေဘူးထိုင်ဘူးတယ်လေ။သူကအကြီးမာလားပါလား။သူတို့တော့ဘူကောင်းတော့ဗျာ။စီးပွားရေးလုပ်လို့သူတို့လည်းဘူကောင်းတော့ပေါ့။တရုတ်ပြည်ရဲ့ဆက်နေတဲ့ကိုကြီးစုကလုံငန်းနေရအများကြီးလေ။အဲ့တော့ဒီခုမလို့နေရာလေးမှာထိုင်ရတဲ့ယူနန်လမ်းကြောင်းပေါ်မှာယူနန်နေစားလမ်းကြောင်းယူနန်ဘော်ဒါထိပ်ကအခုဒေသကလည်းကိုတရုတ်ဘက်မှာနေစားကိုလာပြီးကြည့်ပါတယ်လူငယ်တွေမိကလာကြည့်ပါတယ်ဒေသကမနစ်ကမခောက်လာလဲပြောတယ်ကျွန်တော်တို့လူချက်ပဲဒီလာပြီးတော့အဲလမ်းကြောင်းကိုလာကြည့်ဒီရဲ့လမ်းကြောင်းကိုတတ်တစ်ဖက်ပေါ့နောက်တစ်ခုကတော့အဲ့တော့သူမမြန်ပေါ့ဗျာတနေ့အခုကောင်းဆုံးပြီးနောက်တစ်ခါတာမကြီးပြီးတာမကြီးပြီးပြီးတာတပြန်လဲအဲ့ဒါနိုင်ငံခြားရေးဒုဝန်ကြီးတို့ဘာလို့ညင်ကြုတ်တို့ညောင်းတယ်ဝန်ကြီးတိုင်းပေးတာကိုတို့အဲ့လိုပြီးသားချုပ်အလိုက်အများဆုံးဆွဲတင်နေတာတူပါတယ်အဲ့တော့ဒီလမ်းနေရာပူဆောင်တယ်ပြီးတော့တရုတ်ပြည်နဲ့အခြားနိုင်ငံတွေဆိုင်ရင်သူတို့ပေါ်နည်းနည်းဟိုတိုက်ရရရဖြစ်နေတဲ့နေသားရှိတယ်အဲ့တော့ယူနန်ပြည်နယ်ရဲ့ဒီကောင်းဆစ်ဝင်ရုံးဆိုတာလည်းအဲရေးတော့ကြည့်တယ်ယူနန်ထိတ်ကသူတို့ကအရေးကြီးတာအဲ့တော့ယူနန်ကောင်းဆစ်ဝင်ဖြစ်ခဲ့ပြီတဲ့လူတော်များအထက်ကိုရောက်တာများတယ
်ဗိုလ်ချုပ်မူကြီးတန်းရွှေရဲ့တမက်ကိုကုမင်းမြန်မာကောင်းဆစ်ဝင်ချုပ်ပြီးတဲ့အချိန်ဟာတရုတ်မြန်မာတဘာဝဓာတ်ငွေဝယ်ဖို့သဘောတူပြီးချိန်နဲ့တိုက်ဆိုင်နေပါတယ်အဲအထူးသဖြင့်အနောက်နိုင်ငံတွေကမြန်မာစစ်စိုးရကိုတန်ခတ်ထားချိန်မှာတရုတ်နဲ့မြန်မာစီးပွားရေးဆက်ဆံမှုကောင်းနေတဲ့အတွက်ဗိုလ်မှူးဆော်ဖြိုးဝင်းကိုကုမင်းကောင်စစ်ဝင်ချုပ်ခတ်မဲ့ကိစ္စတရုတ်ကသဘောတူခဲ့တာဖြစ်နိုင်တယ်လို့တန်တမာအတိုင်းဝိုင်းကသုံးသပ်ပါတယ်။အဲတရုတ်မြန်မာစီးပွားရေးဆက်ဆံမှုမှာကုမင်းမြန်မာကောင်စစ်ဝင်ရုံးရဲ့အရေးပါမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့မှုတဲ့သခင်ချန်ထွန်းကတော့
အာခုကြတော့ဆက်တွေကလက်ရကွန်တိုရဲ့လက်ရှိနေခါကြတော့ဒါအရေးကြီးဆုံးပေါ့ဝါမာဆိုလို့ရှိရင်တော့မပြင်းနေနဲ့ကတော့အခုအရေးကြီးဆုံးနေရာလို့ဒီလိုပဲပြောလို့ရပါတယ်ဟုတ်ပြီကင်းကတော့တာမကြီးရှိတဲ့နေရာဝေးနေတယ်လေဒီမှာကြတော့တခါတဲ့ချက်ချင်းပြဿနာတွေဖြစ်လာရင်ဒီပြည်နယ်စိုးရနဲ့ချက်ချင်းအဲ့ကွာတွေ့ဆုံဆွေးနွေးပြီးတော့ဒါဖြေရှင်းရမယ့်ပြဿနာတွေဖြစ်တာဒါအမှန်တော့အရေးကြီးတဲ့အမှန်အရေးကြီးတဲ့နေရာပါပဲဒါတော့
မြန်မာနိုင်ငံကဓာတ်ငွေပိုက်လိုင်းကိုတရုတ်နိုင်ငံယူနန်ပြည်နယ်အနောက်တောင်ပိုင်းကိုတွေ့တန်းဖောက်လို့မှဖြစ်ပါတယ်အဒီဝူကုမ္ပဏီလုတ်ကင်နေတဲ့မြန်မာနိုင်ငံရွှေတဘာဝဓာတ်ငွေလုတ်ကွက်ကဓာတ်ငွေတွေကိုတရုတ်အစိုးရပိုင်း CNPC တရုတ်အမျိုးသားရေနံကော်ပိုရေးရှင်းကဝယ်ယူมาဖြစ်ပါတယ်အဒီလုတ်ကွက်မှာမြန်မာစစ်အစိုးရပိုင်း MOGE ခေါ်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းက155ရာခိုင်နှုန်းဒီဝူကုမ္ပဏီက57ရာခိုင်နှုန်းနဲ့ရှယ်ယာအများဆုံးပိုင်ဆိုင်ပါတယ်အဒီလုတ်ကွက်မှာရှယ်ယာ 8.5 ရာနှုန်းပိုင်ဆိုင်တဲ့အိန္ဒိယအစိုးရပိုင်း Guild တဘာဝဓာတ်ငွေကုမ္ပဏီကမြန်မာဓာတ်ငွေပြည်တိရှာတာမယ်ယူနစ်တန်းကိုအမေရိကန်ဒေါ်လာ5ဒေါ်လာနှုန်းနဲ့ထက်သမျှဓာတ်ငွေအလုံးဝယ်ဖို့ကမ်းလှမ်းခဲ့ပေမဲ့မြန်မာအစိုးရကလက်မခံဘဲတရုတ်ကိုသာရောင်းဖို့ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတရုတ်ကိုရောင်းမဲ့ဓာတ်ငွေဈေးနှုန်းကဓာတ်ငွေ1ကုဗမီတာကို 3.2 ဒေါ်လာသာရှိတာမို့ကမ္ဘာပေါက်ဈေးဖြစ်တဲ့4ဒေါ်လာနဲ့နှိပ်ကျနေတယ်လို့မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းသတင်းရပ်ကွက်ကပြောပါတယ်။အမြမစီစိုးရကတရုတ်ကိုဘာကြောင့်ဓာတ်ငွေတွေဈေးပေါ်ပေါ်နဲ့ချရောင်းတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမြမနိုင်ငံကတဘာဝဓာတ်ငွေတွေကိုယူနန်ပြည်နယ်တွေ့တန်းဖို့ဓာတ်ငွေပိုက်လိုင်းဆောက်မယ်ဆိုပေမဲ့မြမစီစိုးရပိုင်စွန့်ရင်ဝန်ကြီးဌာနဟာရေနံစိမ်းပိုက်လိုင်းဖြတ်တန်းကဘယ်လိုကောက်ခံမှမသိဖြစ်နေပါတယ်။ရေနံစိမ်းပိုက်လိုင်းဖြတ်တန်းကလည်းဘယ်လိုခွာမှန်းတိတိကျကျမသိဖြစ်နေတဲ့အပြင်ပိုက်လိုင်းဖြတ်တန်းကလည်းမှလည်းဘယ်လိုအခွင့်အမျိုးစားတွေပါဝင်တယ်လဲဆိုတာပါနားမလည်ဖြစ်နေတယ်လို့စုံစမ်းသိရပါတယ်။ဒါကြောင့်နိုင်ငံတကာပိုက်လိုင်းဖြတ်တန်းကဖြတ်တန်းခွင်နဲ့ပတ်သက်ပြီးစုံစမ်းပြီးဖို့နိုင်ငံရေးဝန်ကြီးဌာနကိုအလို30အကူအညီတောင်းနေရတယ်လို့ရေနံအရာရှိတဦးကပြောပါတယ်။မြန်မာယူနန်စီးပွားရေးဆက်ဆံမှုဟာဓာတ်ငွေပိုက်လိုင်းကြောင့်ခုန်တက်လာနိုင်တယ်လို့ကုန်သွယ်ရေးအပိုင်းကကြည့်မယ်ဆိုရင်လေယူနန်ပြည်နယ်ရွှေလီတမြို့ထဲမှာတင်တရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့နေဆက်ကုန်သွယ်ရေးရဲ့90%နှုန်းရှိနေပါတယ်။အဲ2009ခုနှစ်မြန်မာတရုတ်ကုန်သွယ်ရေးပမာဏကဒေါ်လာ3000ကျော်ဘူးရှိတာမို့2006ခုနှစ်တက်40ရာနှုန်း ကျောင်းတက်လာခဲ့ပါတယ်။ဒါပေမဲ့တရုတ်မြန်မာကုန်သွယ်ရေးမှာတရုတ်ကုန်စည်တွေမြန်မာဘက်ကိုများများသွင်းခဲ့တာမဟုတ်တရုတ်အစိုးရဘက်ကကုန်သွယ်ရေးပုံငွေပြတ်မှုဒေါ်လာတန်းထောင်300ကျော်ဘူးရှိခဲ့ပါတယ်။တော်ရရှိမြတ်ခင်ဗျာ။ဒါကြောင့်လဲအလားလာကောင်းတဲ့ယူနမ်မြန်မာစီးပွားရေးကိုပိုအားကောင်းလာအောင်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တမက်ကိုကုမင်းမြန်မာကောင်စည်ဝင်ချုပ်ပေးဖို့တရ